တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆော်ရီကောင်စီရုံးမှာဆော်ရီသတင်းတောက်ချင်မှခါဆူဂျီကိုတပ်ဖြတ်မှုမှာပါဝင်တယ်လို့ဆွဆွဲခံရသူဆော်ရီနိုင်ငံသား18ဦးကိုအမေရိကန်ပြည်ထောင်စုကအရေးယူလိုက်တယ်လို့ကြေညာပါတယ်။အရေးယူခံရသူတွေထဲမှာဆော်ရီအင်ရှိမင်းသားမိုဟာမက်ဘင်ဆာမန်ရဲ့ထိတ်တန့်လက်ထောက်အရာရှိဟောင်းဆတ်အယ်ကာထာနီအပြင်ဆော်ရီကောင်စီဝင်ဗိုလ်ချုပ်ကြီးမဟာမက်အယ်တာဘီလိုလည်းပါဝင်ပါတယ်။အခုလိုအရေးယူတန်ခတ်ခံရသူတွေဟာအမေရိကန်ပြည်ထောင်စုမှနေထိုင်ပြီးအလုပ်လုပ်နေသူသတင်းတောက်ကိုပြစ်မှတ်ထားပြီးရက်ဆက်စွာတပ်ဖြတ်ခဲ့သူတွေဖြစ်တဲ့အတွက်သူတို့ရဲ့လုပ်ရက်အတွက်အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်ကြောင်းဗန်ဒါယုဝင်ကြီးစတီဖ်မနိုချင်ကကျက်တပရင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောကြားခဲ့ပါတယ်။ဆိုးရတဲ့လူခွင့်ရေးချိုးဖောက်သူတွေနဲ့အာဂရီလိုက်စားသူတွေအပေါ်မှာပြစ်မှတ်ထားအရေးယူတဲ့ Global Magnitsky လူခွင့်ရေးဆိုင်ရာဥပဒေအရဒီဆော်ရီနိုင်ငံသား18ဦးကိုအရေးယူတန်ခတ်ခဲ့တာဖြစ်ပါတယ်။ဒါဟာဆော်ရီအရေဗျအပေါ်မှာအမေရိကန်ဘက်ကရှာရှာပါပါအရေးယူမှုဖြစ်တာကြောင့်အံ့အားသင့်စေတဲ့အရေးယူတန်ခတ်မှုတစ်ခုလည်းဖြစ်ပါတယ်။ဒီသတင်းတောက်တည်ဆုံးမှုမှာတာဝန်ရှိနေသူတွေကိုဆက်လက်ရှာဖွေဖော်ထုတ်သွားမှာဖြစ်ကြောင်းလည်းဝင်းဒီမနူချန်ကပြောကြားခဲ့ပါတယ်။